ပြီးခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံတဝန်းမှာစာတင်ကျောင်းတွေတိုက်ခိုက်ခံရမှုက184ကြိမ်ရှိခဲ့ပါတယ်။ကလေးငယ်တွေရဲ့ဘေးကင်းလုံခြုံစွာပညာသင်ကြားခွင့်ကိုညှင်းပယ်ခံရတယ်ဆိုတာကိုဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာပညာရေးကဏ္ဍတိုက်ခိုက်ခံရမှုမှာကာကွယ်ရေးနေ့မှာမြန်ရန်ကုန်ခြေစိုက်တဲ့အမေရိကန်တပ်ရုံးက Facebook လူမှုကွန်ရက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကပြည်ပခန့်တန်းတင်နေတဲ့ကလေးငယ်3သိန်းကျော်အတွက်ဘေးကင်းလုံခြုံတဲ့သင်ကြားရေးနေရာတွေထောက်ပံ့ဖန်တီးပေးနိုင်မှုဒေသခံပညာရေးမိတ်ဖက်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကလက်တွဲလှုပ်ဆောင်နေကြောင်းကိုလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်အတွက်ဆက်သင်ကျောင်းတွေကိုပြင်မှတ်ထားတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်မှုကိုအမေရိကန်တပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။အတိုက်အခံလက်နက်ကိုင်အင်အားစုတွေထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေဆက်လုပ်နေပြီးတော့အထူးသဖြင့်တော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာစာသင်ကျောင်းတွေပြန်စီခဲ့တယ်လို့စစ်ဘေးရှောင်ကလေးငယ်တွေထိခိုက်သေးဆုံးခဲ့တဲ့သတင်းတွေထွက်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အလားတူပဲမြန်မာနိုင်ငံဟာပညာရေးကဏ္ဍကိုဥတီချက်ထားပြီးတော့တိုက်ခိုက်ခံရတဲ့နိုင်ငံတွေရဲ့စီးရင်ထဲမှာထိတ်ဆုံးကပါဝင်နေပြီးတော့ကလေးငယ်တိုင်းလုံခြုံစွာပညာသင်ကြားခွင့်ရှိရမယ်အကြောင်းဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာပညာရေးကဏ္ဍတိုက်ခိုက်ခံရမှုမှာကာကွယ်ရေးနေ့မှာရန်ကုန် UK တန်ယုံကလည်း Facebook လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။KNU ကရင်မျိုးသားစည်းရုံးရဲ့ကော်တူးလေထဲမှာရှိတဲ့စာသင်ကျောင်းတွေဘေးကင်းမှုဆိုင်ရာကြေညာစာတဲ့လက်မှတ်ရေးထိုးခြင်းကိုလည်းကြိုဆိုကြောင်း UK တန်ယုံကထုတ်ပြန်ထားပါတယ်ရှင်။